နေပြည်တော်ရွေးကောက်ပွဲတာဝန်ရှိသူတအုပ်နေမှာလက်ပစ်ပုံးနှလုံးရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဘသူလက်ချက်ဆိုတာစုံစမ်းစစ်ဆေးရင်းရဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါနေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌနေမှာပြီးခဲ့တဲ့သတင်းပတ်ကုံမှာပဲလက်ပစ်ပုံးနှလုံးကိုတရက်ချားစီတွေ့ခဲ့ပြီးတဲ့နောက်မှာတော့ဘသူလက်ချက်ဆိုတာသိနိုင်မှုစုံစမ်းစစ်ဆေးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်တာပါနေပြည်တော်ဒက္ခိဏတီရီမြို့နယ်ထန်းတမင်ကွက်တစ်ကဦးသိန်းထွေးနေမှာစနေနေ့ညနေပိုင်းကလက်ပစ်ပုံးတစ်လုံးတွေ့ရှိခဲ့ပြီးတဲ့နောက်လုံခြုံရေးကင်မရာမှတ်တမ်းတွေကနေတဆင့်ဆက်လက်ရှာဖွေစစ်ဆေးရမှာတော့နောက်တနေ့တနင်္ဂနွေနေ့မှာဘုံတစ်လုံးထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်မလေးကနေ့လယ်2:30မှာထပ်တွေ့တာပါထပ်တွေ့ရဆိုတော့အစ်စ်တော်မဟုတ်ပါဘူးယခင်တွေ့ရှိခဲ့တဲ့ဘုံကတစ်ချိန်တည်းတိုင်းနဲ့ပြစ်သွားတဲ့ဟာပဲဖြစ်နိုင်တယ်ဒီကတတာရှိတယ် ICCD သူတို့စီရအင်ဒူအင်ကားတွေကိုကျွန်တော်တို့ဟွာရောရဲတပ်ဖွဲ့ရောပြန်ဆစ်တယ်ပြောပါတယ်ပြန်ဆစ်တဲ့အခါမှာအဲ့ဒီကိုတနည်းအားတွေးတဲ့ပါဝင်ပြင်ပေါ့9:48လောက်မှာည9:48လောက်မှာခံဝင်တဲ့ကကျွန်တော်အပင်တပင်ကိုမြည်ပြီးထောင်ထားတဲ့မတ်တရတစ်ပြက်စီတစ်ချောင်းကညာဝတ္ထုတစ်ခုနဲ့တိုက်မိပြီးတော့ညာထိမိပြီးတော့ကျွန်တော်ရဲကြတော့တာတွေ့ရတယ်အဲ့လိုမျိုးတွေ့ရတဲ့ကျွန်တော်အဲ့ဒီနားလေးပါဝင်ပြင်ကိုရှာတဲ့အခါမှာပြည့်ရတဲ့ညာထဲမှာဘုံတလုံးထပ်ပြီးတွေ့တယ်လို့ပြောပါတယ်လက်ပြုံတလုံးထပ်တွေ့တယ်အဲ့ဒီလက်ပြုံကတော့ဟိုတနည်းအားတွေ့တဲ့လက်ပြုံနဲ့အမျိုးအစားအတူတူပဲဖြစ်တာ
မပေါက်ကွဲသေးတဲ့လက်ပစ်ဘုံတွေနဲ့ပတ်သက်လို့အခုခါအာနာပိုင်တွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းတက်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားတာ
ပါအဲကောင်လက်နက်ကိုင်တောင်းရန်သူတချို့ကျွန်တော်အသုံးပြုနေတဲ့ဘုံမျိုးစားပဲဖြစ်ပါတယ်အဲအတော့တော့ဟိုနီးပညာပိုင်ဆိုင်ရာနဲ့သူတို့ဒီနေရာခံနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ရနေဆက်လက်ဆောင်ရွက်နေရရှိပါတယ်သူတို့လည်းကျွန်တော်တို့အသေးစိတ်သတင်းတွေသိရသူလည်းထုတ်ပြောပါလိမ့်မယ်
လက်ပစ်ဘုံတွေတွေ့ရှိခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဖြစ်သူရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးသိန်းထွေးကိုဆက်သွယ်မေးမြန်းခဲ့ပြီးမှဖြေကြားခဲ့တာမရှိခဲ့ပါဘူး။နေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အတွင်းမှဦးအောင်စိုးဝင်းကတော့ဒါနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ကျွန်တော်လည်းမပြောတတ်ဘူးဗျာ။ဘာလို့မပြောကျွန်တော်တို့ကသူတို့လည်းဘာဟိုရန်ရရရှိတယ်တော့ဟိုကျွန်တော်မျက်နှာဒီမှာဘာမှတော့မရှိဘူးဗျာ။အေးအခုတော့ရဲလီတော့လုံတာပေါ့အဲ့ဒါလေးကြောင့်ရဲလီပဲဟိုပါဖြစ်မှာပေါ့လေဟိုသူကဘုတ်ချင်းလေးအဖွဲ့လေးလာယူသွားတယ်ဟိုဒါတော့တချို့သုံးတက်နေကြကြတော့ဗျာလူ၂ယောက်တော့ဖြစ်မှာပေါ့နော်ကားနဲ့လာသွားတာဟိုပထမတလုံးကတော့အိမ်ခေါမိုးကနေအတန်ကြားတယ်ဆိုတော့ဒါတော့တတိထားမိတာပေါ့အရှိမဖြစ်နေဆိုတော့ဒီကတလုံးကြတော့ဘေးတလုံးကြတော့တတိမထားမိဘူးလေ
ရှာဖွေတွေ့ရှိခဲ့တဲ့လက်ပစ်ဘုံးတွေကိုတော့မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်မြေပြင်အင်ဂျင်နီယာတပ်ဖွဲ့ဝင်တွေတွားရောက်စစ်ဆေးပြီးပောက်ကွဲမှုမဖြစ်အောင်တင်စီခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။နေပြည်တော်အပအဝင်မာနိုင်ငံနေရာတော်တော်များများမှာကိုဗစ်ကပ်ရောဂါကြောင့်အသွားအလာတွေကန့်သက်ထားတဲ့အချိန်မှာပဲအခုလိုဘသူလက်ချက်မှမသိရတဲ့လက်ပစ်ပုံတွေတွေ့ရှိခဲ့ရတဲ့သတင်းတွေကြောင့်လုံခြုံရေးအတွက်စိုးရိမ်နေရတဲ့အတန်တွေထွက်ပေါ်နေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။